ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကန်ဖွဲ့တို့ကြားစီရပတိပကတွင်နေအိမ်တွေမိလောင်ပျက်စီးခဲ့တဲ့စစ်ဆောင်တွေဘဝပြန်လည်ထူထောင်ရေးအကူအညီတွေလိုအပ်နေတဲ့အကြောင်းပြောပြပေးမှာပါ ကျွန်တော်နိုင်ကွန်းအိမ်ပါရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်တွေမှာနနစ်ကြာစစ်ပွဲတွင်အင်ဂျင်များပြားမီးလောင်ခဲ့သလိုအိုးအိမ်မဲ့ဖြစ်သွားသူတွေကလည်း1000ကျော်ရှိနေတယ်လို့ဒေသခံကူညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်များစီယုံအရိစီကခံမှန်းထားပါတယ်။အိုးအိမ်တွေပျက်စီးခဲ့ကြတဲ့စစ်ဘေးဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်အကူအညီတွေလိုအပ်နေတယ်လို့လည်းအရိစီဖွဲ့တွင်မှဦးစောစောသုံးကပြောပါတယ်။
ကျွန်တော်တို့အားကြီးကစောင့်ဆိုင်စည်းနေရဆိုလို့ရှိရင်တော့အင်ချီနှောင်းငယ်ငှိုင်းကိုပြင်ပလို့ရထားပါလေဗျဒီမင်းကပြစ်တော်တဲ့ဟာနဲ့ပတ်သက်ပြီးတော့မှအစိုးရဘက်ကတောင်းဝန်ယူဆောင်ပြတာဒါတခုမှမရှိဘူးပေါ့နော်တော်တော်များကတော့မူလနေရေးမှအင်ချီထောက်ပြီးတော့မှအခြေတရားနေလို့မရသေးပါဘူးဗျအခုကတော့စစ်တပ်ကသခင်နေမှာပဲကျော်ပေါင်းက၄ချက်တရောရှိပါတယ်အများဆုံးမြို့နယ်ကကြတော့ကျောက်တော်မြို့နယ်ကအများဆုံးပေါ့ပြီးလို့ရှိရင်တော့ရေသေးတောင်တို့ဘူးတီတောင်တို့နဗီရမပလဲဝဒီပြည်မှာလည်းအလောင်းသားတွေများပါတယ
်2020ပြည့်နှစ်မလတွင်ကကြောက်တော်မြို့နယ်တွင်သင်းမကြီးသင်းမဖရားပေါင်းနဲ့တောင်ပေါင်းကြီးဝါတို့ပါဝင်ကြီးဝါတို့တိုက်ပွဲဖြစ်စဉ်တွင်မိလောင်မှုဖြစ်ပေါ်ခဲ့ပါတယ်ဒီမိလောင်မှုဟာတပ်မတော်စစ်ကြောင်းကမိချုပ်ခဲ့ကြောင်းဒေသခံရွာသားတွေလူတော်ကိုယ်စားလှယ်တွေကမြန်မာနိုင်ငံမြို့သားလူခွေးရေးကော်မရှင်ကိုတိုင်ကြားထားပြီးမဲ့တပ်မတော်ဘက်ကတော့ကျူးလွန်တာမရှိကြောင်းနဲ့ကြေးဝါတွေကိုအေးဘက်ကမီးရှို့တာဖြစ်ကြောင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဆိုရောက်ဘက်ကြိုးရည်စုခွေးရှိသူစီပင်တရားရေးဝန်ကြီးဦးဝင်းမြင့်ကတော့အိမ်မီးလောင်တဲ့တင်းမကြေးဝါဘက်မှာနေရင်လုံး40ဆောက်လုပ်ပေးဖို့စီစဉ်နေတယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့အစ်စ်ချောင်းရွာသားတွေအနေနဲ့နေရပြန်နိုင်မဲ့အခြေအနေမရှိသေးဘူးလို့ဦးစောစောသုံးကဆက်ပြောပါတယ
်။အစိုးရနေပြီးတော့မှဒီကြောက်တော့နူးနေတင်းမရွာမှာရှိတယ်ဒီကောင်လည်းနေပြန်လို့ရှိရင်အိမ်ရောက်ပြီမဲ့ဆိုပြီးတော့မှပြောပါတယ်သူတို့ပထမတော့နည်းနည်းအင်ချီလေးစီဆက်ပြီးမလို့ပြောပါတယ်ပြင်နေသူတွေကတော့တရားမှမရှိသေးဘူးဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီအမင်းသားမှလည်းပဲတက်စခင်းနဲ့အများဒီကျော်ရင်းနဲ့တဝူးမျိုးပေါ်မှာဆိုလို့ရှိရင်လည်းအကြောင်းတက်စခင်းနဲ့ခရတ်လို့ပြရပါတယ်မူလအရှိနေတိုင်းနေဘူးဆိုတာကတော့ဘယ်သူမှမရှိနိုင်သေးပါဘူး
တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးရွာမီးလောင်ခဲ့တဲ့ရတိတော်မြို့နယ်အောင်သာစီကျေးရွာသားလူကတော့နေရပြန်လို့မဖြစ်သေးဘူးလို့ဆိုပါတယ
်။အောင်သာစီမှာရောင်းမမရောက်ကြဘူး။ဘာတခုမှကူညီပေးလို့မတော်ဘူးခင်ဗျာ။အောင်သာစီရောလည်းလည်းနေပုံကျဲအင်ရှင်ကပြစီသွားတာနည်းနည်းကြီးကြတာရောမိတ်လောက်တာရောအကုန်လုံးဆိုရင်ဒီကလုံးပေါ်ကိုယ်စီကျော်တော့ရှိတယ်
။အလားတူချင်းမြင့်နယ်ပလဝါမြို့နယ်ဘက်မှာလည်းတိုက်ပွဲဖြစ်စဉ်တွင်ကျေးရွာတွေမီးလောင်မှုလူသေဆုံးမှုဖြစ်ပွားခဲ့ပေမဲ့ဒီရကံအာဏာပိုင်တွေကနေအကူအညီပေးတာမရှိဘူးလို့ဝမ်မကြီးဝါသာဥကျော်သိန်းကပြောပါတယ်
။ခုလောလောဆယ်မှာတော့ဒီမိလောင်တော်တဲ့ရွာတွေရောလက်နေကြည့်ကြတဲ့ရွာတွေရောအကုန်လုံးကစစ်ဘေးရှောင်မှာပြည်နေကြတယ်။သူတို့ကတခါတော့ပြောခုတယ်ဒီစစ်ဘေးရှောင်တွေအပြည့်ရှင်တလားလို့လာမိတယ်ဒါပေမဲ့သူတို့ကတာဝန်ယူတာဝန်ခံမှုတော့မရှိဘူး။ရွာမှာရှိတယ်ဒီဘဝချားရင်းပိုင်းဘုံတွေပိုင်းတွေအကုန်လုံးတွေကိုရှင်းပြီးမှဒီတက်တွေကိုဆုံးမခဲ့ကျွန်တော်တို့ကပြင်ရင်းပဲ
ဒီကရမလာလောက်မှာမြန်မာစစ်လေရင်ကနေလေချောင်းနဲ့ပြစ်ကတ်ခဲ့လို့ပီဝုံမီးချောင်းစားတဲ့ကျေးဝါမီးလောင်ခဲ့လို့မြစ်စာဝကျေးဝါ3ရွာဒိန်ဒိန်ကျေးရွာကချင်းတိုင်းသား12ဦးလေချောင်းတက်ကတ်မှုအတွင်းတည်ဆုံးခဲ့တဲ့အတွက်ကန့်ကွက်ကြောင်းလည်းခုမီးချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကော်မတီကနေသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတလနီပါပြစ်ကတ်တက်ကတ်မှုရပ်တန့်နေပေမဲ့မြန်မာစစ်တပ်ဘက်ကလက်နက်အင်အားရိတ်ခါစုဆောင်းတင်ပို့တာတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်မှာစိုးရိမ်တယ်လို့လည်းဒေသခံတွေကပြောဆိုနေကြပါတယ်။နနစ်တာတိုက်ပွဲတွင်ဘူရီတောင်မြို့နယ်ကျေးရွာရှိရွာကအင်ဂျီ163ဆောင်ကြောက်တော်မြို့နယ်ကျေးရွာ14ရွာကအင်1295ဆောင်ဂေသိတောင်မြို့နယ်ကျေးရွာ9ရွာကအင်69ဆောင်မင်းပြားမြို့နယ်ကျေးရွာ2ရွာက28ဆောင်မြောက်ဦးမြို့နယ်ကျေးရွာ4ရွာက210ဆောင်ချင်းမြို့နယ်ပလဝမြို့နယ်ကျေးရွာ8ခုက252ဆောင်ပုံလကျွန်းအန်ကြောက်ဖြူကကျေးရွာတချို့လည်းမီးလောင်ပျက်စီးခဲ့ကြောင်းရခိုင်တိုင်းသားမျိုးနွယ်များစီယုံကနေစီရင်ထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်